PND ဒေသကနေထွက်ပြေးခဲ့ကြတဲ့စစ်ပြေးဒုက္ခသည်တွေမြမအိန္ဒိချင်းထိုင်းနိုင်ငံဘက်မှာဆက်လက်ခုလုံခွင့်မရတော့လို့ပြည်ရင်းကိုပြန်ဝင်လာနေကြတာအခုဆိုရင်လူရေ800ကျော်သွားပြီလို့ဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပါတယ်ဒီစစ်ပြေးဒုက္ခသည်တွေအနေနဲ့ကိုယ်ရင်ကိုယ်ရာပြန်နိုင်တဲ့အခြေအနေမရှိသေးပဲနေဆက်မှာပဲယာယီတဲထိုးနေသလိုနေရသလိုဖြစ်နေကြရသလိုအကူအညီတွေလိုအပ်နေတယ်လို့လည်းပြောကြပါတယ်သတင်းပေးပို့ချက်အပြည့်အစုံကိုမဆုမပြပြပေးပါအောင်ခင်ဗျာ
ကရင်ဒီဒေသတွေမှာလက်နက်ကင်ပြိပခါတွေနဲ့နေမြင့်မတည်ငြိမ်တာကြောင့်နေချင်းဆက်နေတဲ့ထိုင်းနိုင်ငံဘက်ခြမ်းမဲဟောင်ဆောင်မှာထွက်ပြေးခိုလုံနေကြတဲ့စစ်ပြေးဒုက္ခသည်တွေဟာထိုင်းအာဏာပိုင်တွေဘက်ကဖိအားပေးတာကြောင့်စက်တင်ဘာလပထမသတင်းပတ်ခရဲကမြမပြည်ဘက်ခြမ်းကိုတဖြည်းဖြည်းချင်းပြန်လာနေကြတာဖြစ်ပါတယ်အခုဆိုရင်တော့အခုရက်ပိုင်းအတွင်ပြန်လာသူက800ကျော်ရှိသွားပြီလို့ကရင်နီလူခွင့်ရေးအဖွဲ့တည်ထောင်သူကိုပညာက VOA မြန်မာပိုင်းကိုပြောပါရတယ်။အဲဒီလိုမျိုးထိုင်းနိုင်ငံဘက်ခြမ်းမှာဆက်ပြီးတော့ခိုလုံခွင့်မရတော့လို့ပြန်လာကြရတဲ့စစ်ပြေးဒုက္ခသည်တွေဟာမြန်မာနိုင်ငံဘက်ခြမ်းမှာလည်းကိုယ်ရင်ကိုယ်ရာကိုပြန်နိုင်တဲ့အခြေအနေမရှိသေးပါဘူး။သူတို့ရဲ့ဒေသတွေမှာပြစ်ခတ်တိုက်ခိုက်မှုတွေကရှိနေသေးတာကြောင့်နယ်စပ်တလျှောက်ယာယီဒုက္ခသည်စခန်းတွေမှာပဲပြည်တွင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူတွေရဲ့ဘဝနဲ့ရှိနေကြတာပါတချို့ကတော့ထိုင်းနိုင်ငံတွေကိုထွက်မပြေးခင်အစောပိုင်းသူတို့ခိုလုံခဲ့တဲ့နယ်စပ် IDP ဒုက္ခသည်စခန်းတွေမှာပြန်ပြီးတော့နေထိုင်ကြတာရှိသလိုနေစရာအမိုးကာမရှိဘဲနဲ့နေထိုင်ရသူတွေကလည်းအများအပြားရှိနေပါတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုပညာကပြောပြပါတယ
်830ကျော်ပါပြီပေါ့တယ်ပြန်လာလေနော်830ကျော်ပါပြီနောက်အခုပြန်နေတဲ့နေရာဟုတ်တယ်အရင်တော့သူတို့နေခဲ့တဲ့နေရာတွေဥပမာဒုက္ခသည်စခန်းအမှတ်1-3-5-6ခုဆိုရှိတော့ပေါ့နော်သူတို့ကအရင်တော့နေခဲ့တဲ့1-3မှာပဲပြန်နေတာများတယ်တချို့လူကတော့အဲ့ဒီအဟောင်းနေရာမှာကနေထိုင်ထဲဝင်သွားတယ်အဲ့ဒီကနေတချို့ပြန်လာတယ်စခန်းအဟောင်းမှာနေခဲ့ဘူးသူကသူ့အိမ်မှာသူပြန်နေတယ်ပေါ့နော်သူစခန်းမှာပြန်နေတယ်မဲ့သူလူတွေကလူအစ်တဖြစ်တော့ပြန်လာပြီးတော့မှဟိုအမိုးကားတဲ့ဆောက်ဦးတွေအစ်တပြန်ဆောက်တော့ပေါ့နော်လော့လော့ဆယ်တော့ဆောက်ဦးတွေပြန်လာတဲ့အမိုးကားလေးနည်းနည်းခက်ခဲရှိမယ်နောက်စားရတောက်ရကတော့နည်းနည်းပါးပါးပါလာတယ်ရှိလိုက်နေစားနိုင်နေတယ်ပေါ့နော
်အရင်က IDP စခန်းဟောင်းမှာနေခဲ့ဘူးတဲ့သူတွေအတွက်ယာယီတဲတချို့ရှိနေသေးပေမဲ့ပထမဦးဆုံးအချိန်ရောက်လာတဲ့ဒုက္ခသည်တွေအတွက်ကတော့အမိုးကားတွေရဖို့ပို့ပြီးတော့ခက်ခဲပါတယ်။ယာယီနေထိုင်လို့ရမယ့်နေရာထိုင်ခင်းတွေအရေးပေါ်လိုအပ်နေသလိုလက်တလောပါလာတဲ့စားနပ်ရိက္ခာတချို့ကလည်းမလုံလောက်တာကြောင့်ရေရှည်မှာတော့အခက်အခဲဖြစ်လာနိုင်တယ်လို့လည်းကိုပညာကပြောပါတယ်။ဒုက္ခသည်တွေကတော့ထိုင်းနိုင်ငံဘက်မှာနေကျင်တာမဟုတ်ပေမဲ့လုံခြုံရေးအခြေအနေအရပို့ပြီးတော့မှစိတ်ချရလို့ပြန်မလာကျင်တာတွေရှိသလိုတချို့ကလည်းနေရက်မှာပဲပြန်ပြီးတော့နေကျင်ကြတယ်လို့စစ်ပြေးဒုက္ခသည်တူကပြောပြပါတယ
်တချို့ကထိုင်းဆက်မှာနေလို့ရှိရင်နည်းနည်းစိတ်ချင်းကြမှုရှိသလိုဟာသူတို့ကလည်းတဲတယ်ရှိချတော့ကိုနေရာနဲ့ကိုပြန်နေချင်တယ်အဲ့လိုမျိုးတွေရှိတယ်တချို့ကတော့မပြန်နေချင်ဘူးနော်လို့လုံခြုံရေးကြောင့်တချို့ကပြန်မနေချင်ကြောက်လေကြာလာတယ်နဲ့မြဟိုသာဝန်ကြီးရတတော်ဖက်ဆင်းမယ်လို့ကျွန်တော်ညီတယ်လေနော်အဲ့ဒါကိုဒီအပေးရလူရှိတယ်ရှိလို့ရှိတော့အဆင်ပြေတာပေါ့နော်လူရှိရကြာလာတယ်နဲ့မြတစ်တစ်ဖြစ်ကြောက်သွားမယ်ဆိုလို့ရှိတော့သာဝန်ကြီးတွဲနေနေဖက်ဆင်းရှိမယ
်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ဒေသတွေမှာတော့ဒုက္ခသည်တွေဟာအရင်လိုမျိုးပြန်ပြီးတော့နေထိုင်နိုင်ဖို့တော့လုံခြုံစိတ်ချရတဲ့အခြေအနေမရှိသေးပါဘူးမဲဆယ်မြို့နယ်ပန်တိန်ကျေးရွာမှာရှိတဲ့စစ်ကောင်စီတပ်ရဲ့အမှတ်လေး13334နေကြားစောင့်တပ်စခန်းမှာတော့စစ်ကောင်စီတပ်ဖွဲ့တွေကအင်အားပြည့်တင်းပြီးတော့အထိုင်ချထားပါတယ်စစ်ကောင်စီဘက်ကစစ်ကြောင်းဆင်ပြီးတော့လှုပ်ရှားတဲ့အခါတိုင်းမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားတယ်လို့ကိုပညာကပြောပြပါတယ်ဒါအပြင်တိုက်ပွဲမရှိပေမဲ့လည်းစစ်ကောင်စီဘက်ကလေကြောင်းကိုအသုံးပြုပြီးတော့ဘုံကျဲတိုက်ခိုက်တာတွေမကြာခဏရှိနေတာကြောင့်ဒေသခံပြည်သူတွေအတွက်လုံခြုံမှုမရှိတဲ့အကြောင်းဒေသခံပြည်သူတွေနဲ့စစ်ပြေးဒုက္ခသည်တွေကိုကူညီပေးနေသူတွေကပြောပြကြပါတယ်ရှင်